ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကပ်ရောဂါကာကွယ်ရေးထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အထောက်အထားမရှိတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယား၃နိုင်ငံကလုပ်သားတွေကို2023ခုနှစ်အထိအလုပ်လုပ်ခွင့်ရှိတဲ့အထောက်အထားလက်မှတ်တွေထုတ်ပေးဖို့ထိုင်းအစိုးရကစက်တင်ဘာလ28ရက်နေ့မှာအတည်ပြုပေးလိုက်ပါတယ်။ထိုင်းခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကဲ့ယောဂါကာကွယ်ရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားဝင်ကြီးကအထောက်ထားမဲ့တွေကိုအလုလုခွင့်လက်မှတ်တွေထုတ်ပေးဖို့တောင်းဆိုထားချက်ကိုထိုင်းအစိုးရကခွင့်ပြုပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ရွှေပြောင်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ကမ္ဘာ့ဥက္ကဋ္ဌကယောဂါကိုဝန်တန်ဒီဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံမှာရောက်ရှိပြီးတော့မြန်မာကမ္ဘောဒီးယားလာအိုအစရှိတဲ့ပုဂ္ဂိုလ်များအကြောင်းကြောင့်ဆိုင်ဆိုင်ရန်ပြက်လက်တာတို့ဒီကုန်ဆုံးသွားတာလို့ဆိုရင်သူကဖြစ်ချုပ်ပြရတာမှန်လို့လေလုတ်သားကိုလည်းပြန်ရသလိုပြီးရင်ဒီလူကားလေးစီရနေမှာအခုတက်တန်းထိုးတဲ့ကလာစိတ်ချနေပတ်တိုင်မျိုးရရှိရမယ်ရေးကြည့်ရလဲအဲ့ဒါများကြီးပါခင်ဗျနံပါတ်၁ကသူ့ရဲ့စီပွားရေးကုန်ဆုံးလုပ်မှုမကျက်စင်သွားရအောင်လက်ရှိရောင်းနေပြီးကျရှေ့ပြောင်းလို့ဒီမှာလေးအလုံးပြန်ထင်ပေးလိုက်တာနံပါတ်၂ကသူကဖြစ်ချုပ်တယ်လို့ကဘာကိုကြီးညာပြီးမှလို့အပြည့်လိုအပ်တဲ့ဘဏ္ဍာငွေတွေရအောင်ဆက်ဖို့လေလမ်းကြောင်းလည်းတစ်ခုပါနေလို့ကျွန်တော်တတ်ပါတယ်ခင်ဗျာ
ကိုဗစ်ဒုတိယလိုင်းဖြစ်တုန်းကလည်းအခုလိုမျိုးပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်အထောက်အထားလက်မှတ်တွေကိုထုတ်ပေးဖို့ပထမအကြိမ်ဖြစ်ခွင့်ပြုပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကလည်းမြန်မာလုပ်သားတွေတိတ်နေချီပြီးအထောက်အထားတွေလုပ်ခဲ့ပါတယ်အခုလုပ်ပေးမယ့်အထောက်အထားလက်မှတ်ကတော့2023ခုနှစ်ဖေဖော်ဝါရီလလည်းအထိအလုပ်လုပ်ခွင့်ရမှာဖြစ်ပါတယ်အထောက်အထားလက်မှတ်မရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလက်မှတ်ထုတ်ပေးမယ့်အစီအစဉ်ဟာအကျိုးရှိပါတယ်ဆိုပြီးဦးအောင်ကျော်ကတော့ဆိုပါတယ်
ရမွန်ကြီးကမပါဆိုင်ဆက်ကမှမရှိရင်လှုပ်ရှင်ရလဲဟိုနည်းနည်းအစိုးရတက်မှတ်ထားတဲ့နှုံးသားတွေမပြီးပဲနဲ့ခင်းတယ်လို့ခိုင်းခင်းတယ်လို့လောက်ကမျိုးဖြစ်နေတဲ့အတွက်ကြောင့်ဒါအကျိုးမြတ်ရှိပါတယ်
ထိုင်းနိုင်ငံတွင်ရောက်ရှိနေပြီးသားအထောက်ထားမဲ့တွေအတွက်လာမယ့်အော်တိုဘာလကစပြီးလက်မှတ်တွေကိုစတင်လုပ်ပေးမှာဖြစ်ပါတယ်ဒီအထောက်ထားလက်မှတ်တွေဟာနေမြေတစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာခွင့်တော့မရှိပါဘူးထိုင်းအစိုးရကတော့ကိုဗစ်ကပ်ဘေးကြောင့်ကျဆင်းနေတဲ့စီးပွားရေးကိုနလန်ထူထိုင်ဖို့အတွက်အော်တိုဘာလကစပြီးကူးစက်မှုတွေထိန်းချုပ်နိုင်တဲ့ပြည်နယ်တချို့မှာဖြေလျှော့မှုတွေလုပ်ဖို့ရည်မှန်းထားပါတယ်။လာမယ့်2022ခုနှစ်နှစ်စကစပြီးမြန်မာအပါအဝင်အိန္ဒိယချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့လည်းပြင်ဆင်ထားပါတယ်ရှင်။